အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်3ဦးဟာအထူးသဖြင့်ဒီရိုဟင်ဂျာအမျိုးသမီးဒုက္ခသည်တွေနဲ့တွေ့ဆုံမှုဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ရောက်နေပါတယ်။အစိုးရစစ်သားတွေရဲ့မတရားပြုကျင့်နှိပ်စက်မှုတွေကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်လာတဲ့အမျိုးသမီးတွေနဲ့တွေ့ဆုံမှုစနေနေ့ကစတင်လိုက်တဲ့ဒီခီးစမှာအီရန်နိုင်ငံကရှီရင်အီဘာဒီယေမန်နိုင်ငံကထဝက်ခိုးကာမန်နဲ့မြောက်အိုင်ယာလန်ကမိုင်ရစ်မာဂီရီတို့ပါဝင်ပြီးသူတို့3ဦးဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့ဒီအခြေအနေတွေကိုခီးစဉ်တွင်လေ့လာသွားမှာဖြစ်ကြောင်းအမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီအဖွဲ့ကိုအမျိုးသမီးနိုဘယ်ဆုရှင်6ဦးနဲ့2016ခုနှစ်ကဖွဲ့စည်းထားတာပါ။ဆုရှင်တဦးဖြစ်တဲ့ထဝါခိုးကာမင်ကသူတို့အဖွဲ့အနေနဲ့ရိုဟင်ဂျာအမျိုးသမီးတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းနဲ့သူတို့တွေရင်ဆိုင်ခဲ့ရတဲ့အန္တရာယ်တွေကိုအားလုံးသိအောင်ဆောင်ရွက်သွားမှာဖြစ်ကြောင်း AP သတင်းဌာနကိုရေးသားပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox ဘဇားမြို့အနီးမှာမနေ့ကတောက်ကြနေ့ကဖမ်းဆီးခဲ့တဲ့ဒီနိုင်ငံသားအကူအညီပေးရေးအဖွဲ့ဝင်တွေကိုပြန်လွှတ်ပေးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါရယ် NGO အဖွဲ့ဝင်အဲ့ဒီအကူအညီပေးရေးလှုပ်သား၁၁ဦးဟာသူတို့ရဲ့နိုင်ငံကူးလက်မှတ်ဒါမှမဟုတ်အလုပ်လုပ်ကန်ခွင့်အထောက်အထားတွေကိုမပြနိုင်တာကြောင့်ဖမ်းဆီးခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့အရာရှိတဦးကဒီကနေ့ပြောပါရယ်ဖမ်းဆီးခံခဲ့ရသူတွေထဲမှာဗြိတိန်နိုင်ငံသား၂ယောက်အီတလီနိုင်ငံသား၂ယောက်တူရကီ၊နယ်သာလန်၊နော်ဝေး၊ဘယ်ဂျီယမ်၊ဘရာဇီး၊ကိုရီးယားနဲ့ကင်ညာနိုင်ငံကတယောက်စီပါဝင်ပါတယ်။သူတို့တွေကမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်တဲ့စခန်းတွေကိုတွားနေတဲ့လမ်းမှာအခုလိုဖမ်းဆီးခံရတာလည်းဖြစ်ပါတယ်။အဲဒီနောက်သူတို့ဟာဒုက္ခသည်တွေစခန်းကိုထပ်မံတွားရောက်မှာမဟုတ်တလို့ခွင့်ပြုချက်မရဘဲတွားမှာမဟုတ်တော့ကြောင်းအာမခန်ဂရီပေးတဲ့အတွက်ပြန်လွှတ်ပေးလိုက်တယ်လို့ဥခိယခရန်ရဲဌာနခွဲကတာဝန်ခံရဲအရာရှိမိုဟာမက်အဘူခီယာကပြောပါတယ်ခင်ဗျာ။